ကိုထဲဝင်းရဲတွေနဲ့ဒေသခံတွေနဲ့အပြန်အလှန်ပဋိပက္ခဖြစ်တဲ့ကိစ္စလေအဲ့ဒီကိစ္စမှာရဲတွေဘက်ကထိကြိုက်တာတွေရှိတဲ့အတွက်ကြောင့်ရွာသားတွေကိုတရားစွဲမယ်ဆိုပြီးတော့တဆန်ရဘက်ကပြောတယ်ပေါ့ဗျာမနေ့ကအဲ့တော့ရွာသားတွေဘက်မှာရောဘယ်လိုသဘောထားရှိလဲရွာသားတွေရောဒဏ်ရာတွေဘာတွေမရကြဘူးလား
ဟုတ်ကဲ့သူတို့ရွာသားဘက်ကတော့ဒဏ်ရာရလို့ရှိတယ်ခင်ဗျာနှစ်ယောက်ဆိုရင်တစ်ယောက်ကမျက်လုံးကိုထိတယ်တစ်ယောက်ကတော့နှာခမ်းကိုထိပါတယ်ကျန်တဲ့လူတွေကတော့ဒီတိုင်းမှန်လာလောက်ပဲရှိတယ်ပြီးပြီလေပြီးရက်ကဖြစ်တဲ့ဆိုရင်နှလုံးသားဖြစ်လို့ဖြစ်တာလေအဲ့တော့ကျွန်တော်တို့ဒီလေဘရောင်းလောင်ကြည့်သူကျူစီဝါကာကိုစောင့်ရှောက်ရေးကော်မတီကနေပြီးတော့တင်ရတဲ့တောင်ထုတ်တယ်ခင်ဗျာ
ကိုထွန်းပြောတဲ့နှစ်ယောက်ဒဏ်ရာရပါတဲ့ကိစ္စကဘလောက်ပြင်းထန်လဲအခုတတ်တော်ပါပြီလားခင်ဗျာ
ဒီချိန်ဒီနှလုံးထိတဲ့လူကတော့မတတ်တာသေးဘူးခင်ဗျာနကန်ကိုရဲလူကတော့ဒီရွာမှာရှိနေတဲ့စေကြီးတို့နဲ့ကုနေရတယ်ခင်ဗျာ
ဆိုတော့ဟိုရဲတပ်ဖွဲ့ဘက်ကရောဘယ်နှယောက်ထိသွားလို့လဲ
အဲ့ဒါတော့အတိအကျမသိဘူးခင်ဗျာဘာဖြစ်လို့လဲဆိုသူတို့ဘက်ကထိခိုက်မယ်ဆိုရင်လည်းအနေပါပဲဖြစ်နိုင်တယ်ခင်ဗျာဘာဖြစ်လို့လဲဆိုသူတို့ဘက်ကဒိုင်းနေပါတယ်လीဒိုင်းကနေနဲ့သူတို့ကကာပြီးတော့ပြစ်တာဆိုတော့ကျွန်တော်ဒီစားကန်ဆိုတာသွင်းလင်းမြင်နေရနေပြီးတော့ဖြစ်ရတာလी
အဲ့တော့ဟိုတရားစွဲခံရမယ်ဆိုရင်ရောဘယ်လိုအခြေအနေရှိမလဲ
သူကပြောတာအဲ့ဒီကလာတဲ့ရောက်၃၀လောက်ကိုတရားစွဲတယ်လို့ပတ်တန်ကြားတာပေါ့လေတကယ်သေးကြလားမသေးကြလားဘူးချိန်ကြီးဘာမှပြောသေးဘူးပေါ့
ဆိုတော့ခုလိုတရားစွဲတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရွာကိုလာပြီးအကြောင်းကြားတာတို့လူတွေလာရှာတာတို့ဘာလို့တော့မရှိသေးဘူးပေါ့
ဟုတ်ကဲ့မရှိသေးဘူးကွာ
အဲ့တော့ဟိုနေ့ကဒီအပြန်အလှန်ခဲတွေနဲ့ပေါက်ကြပြူကြဖြစ်ပြီးတဲ့ခါကျတော့အခုနောက်ပိုင်းတော့ဒါငြိမ်သွားပြီလားခင်ဗျာ
ဟုတ်ကဲ့ခုလက်ရှိကတော့ငြိမ်နေပြီခင်ဗျာချမ်းမျိုးပြင်ပါတော့ပုံမှန်နွားကြောင်းနဲ့သူ့ကြောင်းအ
ဲ့တော့အဲ့ချမ်းမျိုးပြင်ပတ်မှာရောဒီနွားကြောင်းစရာစကြဲမြေတွေပါပြီးကြံသေးလားခင်ဗျာ
ဟုတ်ကဲ့မြက်တွေပါပြီးရှိတဲ့နေရာလေးတွေပဲသွားပြီးကြောင်းနေရတာပေါ့
အခုရွာသားတွေမှာဖြစ်နေတာနွားတွေတိုးတွေအတွက်စကြဲမြေမရှိတော့တဲ့အခက်ခဲပေါ့အဲ့ဒီအခက်ခဲနဲ့ပတ်သက်ပြီးတော့တက်ဆိုင်ရရောဘယ်ပုံဘယ်နည်းဖြေရှင်းပေးမယ်ဆိုတာမျိုးတွေရောသူတို့ဘက်ကပြောတာဆိုတာမရှိဘူးလား
ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီကျွန်တော်ကဒီသူသူစီဝါတာကိုစောင့်ရှောက်ရေးကော်မတီကနေပြီးတော့အချိန်ချင်းနဲ့ပြင်ရတဲ့တွေထုတ်ခဲ့တယ်ပြီးတော့တောင်းခံချက်တွေလည်းထုတ်ခဲ့ပြီးပြီးတော့သူတို့ရဲ့တက်ဆိုင်ရောပေါ့နော်ဒီရကန်နေကိုယ်တိုင်လည်းသွားပြီးတော့တောင်းဆိုခဲ့တယ်အနာဘယ်ဘက်ကပေါ့လေတိကျခံလုံနဲ့အချောင်းပြားချက်တစ်စုံတရာမပေးဘူးဟိုလူအတင်ကြမယ်ဒီလူအတင်ကြမယ်နဲ့အဲ့လိုမျိုးတော့တောင်းလဲခဲ့တာလေးကြီးပဲအချိန်ကြီးပေါ့လေတစိုင်းလုံးပါဆိုရင်လူကြီးတွေနဲ့တွေ့တယ်ပြီးတော့အဲ့ခရိုင်ဝင်ကြီးတွေတိုင်းဝင်ကြီးတွေနဲ့တွေ့တယ်ပြီးတော့ဒီခရိုင်ကဆိုရင်ဆိုတော့ညွန်းညွန်းတို့ဘာလို့လဲတွေ့တာပေါ့လေဘာပဲဒီကားမှာဝင်ကြောင်းမှာဆိုလည်းမပြောဘူးဘယ်ခရိုင်နဲ့ဘယ်ခရိုင်ကြီးတက်မှတ်ပြီးတဲ့ဆိုတဲ့ဟာမျိုးလည်းမရှိဘူးပေါ့လေသူကပြောတာဒါပုံမှန်တလေးလေးထုတ်ထားတဲ့နေလေးတော့မကြည့်ကြအောင်ဆိုတဲ့ဟာမျိုးနဲ့သူကစာပဲပြန်ပို့ရခင်ဗျဟ
ိုနွားတွေတိုးတွေပေါ့ဗျာအဲ့ဒါဘယ်လောက်လောက်ရှိလဲအဲ့ဒီမှာ
တရားမှာမရှိဘူးအလဲတော့အကောင့်900နဲ့800ရှိရခင်ဗျ
ဆိုတော့အဲ့ဒီဒရိစံတွေအတွက်အစားအစာဘယ်လိုဖန်တီးနေလဲ
သူလက်ရှိကတော့လက်ကျန်ကျန်တဲ့ကြောင်းလေးတွေပဲကျွေးနေရတယ်ခင်ဗျကျွေးကျွေးတာတာပေါ့လေ
ဟုတ်ကဲ့အဲ့တော့အခုဘာတွေတိုင်ပင်သားကြလဲရွာသားတွေရောဘာတွေဆက်လုပ်ကြမလဲ
ကျွန်တော်ကတော့ဒီတိုးတွေစိတ်တွေနွားတွေတောင်းဝင်ပေါ့တောင်းဝင်ကိုလည်းတောင်းတယ်ကျွန်တော်တို့မနေ့ကဆိုကျင်ရတဲ့ကံထုတ်တယ်ကျင်ရတဲ့ကံထုတ်တဲ့ကဒီတကယ်ကြီးရောက်ဆုံးနေတဲ့ကိစ္စကိုပြန်လဲချက်တင်ပေးဖို့ပြီးတော့ဒီစောစီကော်မရှင်ရဲ့အကြံအစည်ကိုလိုင်းနာမှုမရှိတဲ့အတွက်ဒီကျင်းစီကံကိုဆက်သိမ့်ပေးဖို့ပြီးတော့ကျေးရအောင်လည်းစစ်ဆေးမှာပဲသူကဘူးကံနဲ့ထိုးတယ်ချန်ပြူတွေဖတ်တယ်ဒီကရော်ဒီလည်းမပေးဘူးဒီကတိုင်ပေးလိုက်တဲ့ဆိုတဲ့ဒါမျိုးဖြစ်နေတယ်ကွာအဲ့ဒီဟာမျိုးတွေကိုပြန်လဲပြီးအကျဉ်းအောင်လုပ်ပြီးပေါ့အ
ဲ့တော့ဗျာအခုလိုမျိုးပေါ့နော်ဒီဒေတာကန်နေနဲ့ဒီကုမ္ပဏီပဲနဲ့ဖြစ်နေတဲ့ကိစ္စတွေကတော်တော်လေးကိုကြာနေပြီပေါ့နော်အဲ့တော့ခါကျတော့ဒေတာကန်တွေကလည်းမတည်ငြိမ်ရဘူးအဲ့တော့တခုခုပြည်လဲအောင်ပေါ့ဗျာဘလို့လှုပ်ချင်တယ်ဆိုတဲ့ဆန္ဒမျိုးတွေရှိကြလဲရွာသားတွေမှာ
ကျွန်တော်တို့ကဓမ္မဥစ္စာလုပ်လိုက်လာတဲ့နေဆိုလဲတော့ဆုံးလုံးပါတော့မဟုတ်ဘူးပေါ့အဲ့ဒီတော့ဒီလိုပဲဖြစ်ဖြစ်တဲ့မိရတော့တိုက်ရအောင်ပါဗောဒီတိုက်ဝဲကို
ဟုတ်ကဲ့ဟုတ်ကဲ့ကိုထေးဝင်ကျေးဇူးပါပဲဗျာအခုလို့ပြောပြတာ
ဟုတ်ကဲ့ခင်ဗျာ
ဒါတော့လေဘရွန်တော့ဂျင်းကြီးစီမံကိန်းဒေတာကန်တူကိုကျွန်တော်ဆက်တက်ပြန်တင်ပြခဲ့တာပါခင်ဗျာ